အထောက်အထားမဲ့နေဆက်ဖြစ်ကြုံမှုကြောင့်အိန္ဒိယနိုင်ငံရဲ့လူမှုကြီးကြပ်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားအများပြားဟာအင်ဖာမြို့ကမဏိပူရဗဟိုချင်းထောင်မှာလာပေါင်းများစွာကြာခံနေရကနေအခုဒီဇင်ဘာလ19ရက်နေ့မှာလွတ်ရက်ရှိခဲ့ပြီးမဲ့ပြန်မလွတ်သေးတာကြောင့်အမျိုးသမီးတွေဦးဆောင်ပြီးတော့ဒီဇင်ဘာလ16ရက်နေ့မှာအစာအငတ်ခံဆန္ဒပြခဲ့ပါတယ်။ဒီအမျိုးသမီးတွေကိုထောင်အာဏာပိုင်တွေကနှင်းတော်ထဲမှာပြစ်ဒဏ်ပေးခဲ့တယ်လို့ပြင်းပြင်းထန်ထန်မှရိုက်နှက်ခဲ့တာကြောင့်လက်ရှိကျဉ်းကျနေတဲ့အမျိုးသားတဦးကမြန်မာရပ်ဖက်အဖွဲ့အစည်းတစ်ခုကိုကျဉ်းထောင်တဲကနဲ့ဆက်သွဲခဲ့ပြီး VOA ကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ
်။မင်းကြီးပြာသူတို့ဘာကြောင့်မလွတ်ထားလဲပြန်မေးရပါတော့။ပြမယ်လို့ပြောတာကိုစကားနဲ့ရမလွတ်လို့ဆိုပြီး16ရက်နေ့မှာစတယ်ဆန္ဒပြတယ်။အမဖေကြောင့်ဒီဆက်ကွက်နေဒီညာဆက်ရှိနေရိုက်ခါရဲအဲဒီလိုပြရတဲ့ပုံစံကလည်းဒီညင်းမစားဘဲနဲ့ဒီဆရာကြတာလည်းအပြင်မှာတုတ်ပြီးထားတယ်။ဒီမှာနေလို့လည်းမညာမှာအိတ်ခိုင်းနေ။နေလို့လည်းမအိတ်ပြီးတော့ဆက်ရှိနေမှာရိုက်ခါရဲ။ဒီကြားလေးကိုဝင်ရောက်ကြားလေးကိုဝင်ရဲ။ရဲတဲ့ပုံစံကလည်းဒီမိကလေးတွေကိုဒီဟိုဒီတမိတ်တွေချွတ်ကြပြီးဖြစ်ရဲ့ကောင်းတော့။အဲဘာရီရောနားရီရောဝင်ရဲ။
မဏိပူရပြည်နယ်အင်ဖာဗဟိုချင်းထောင်ထဲမှာမြန်မာနိုင်ငံသားဘလောက်များများဖမ်းဆီးခံထားရတယ်လဲဆိုတာကိုပြည်နယ်အာဏာပိုင်တွေကသတင်းထုတ်ပြန်ထားတာမရှိပါဘူး။ဒါပေမဲ့အိန္ဒိယသတင်းတွေကတော့အယောက်200နီးပါးလောက်ဖမ်းဆီးခံရတယ်လို့ရေးသားကြပါတယ်။အဲ့ဒီထက်မှအမျိုးသားက130လောက်ပါပြီးကျန်တာကတော့အမျိုးသမီးတွေနဲ့ကလေးတငယ်တွေဖြစ်တယ်လို့ကျင်းသားတွေနဲ့နေဆက်သူတူက VOA ကိုပြောပါတယ်။အသက်မပြည့်သေးတဲ့ကလေးတွေလည်းမိခင်တွေနဲ့အတူချင်းထောင်ထဲမှာထိန်းသိမ်းခံထားရတာဖြစ်ပါတယ်။အရိုင်းနှက်ခံသူတွေထဲမှာမိဖွားပိစအမျိုးသမီးတွေလည်းပါဝင်ကြောင်းအကျဉ်းသားတဦးရဲ့မိသားစုဝင်တဦးဖြစ်တဲ့ဒေါ်စုစုက VOA ကိုပြောပါတယ်
ဒီကဲဒီဇင်ဘာ15ရက်နေ့သူတို့လွတ်ပေးမယ်လို့ထောင်မူကပြောတယ်အဲ့လိုသူတို့လွတ်မပေးတဲ့အခါမှာဒီလူစုမိခင်တွေကသူတို့လွတ်မပေးလို့ဆိုပြီးတော့ဒီအစာငတ်ဆန္ဒပြတာပေါ့နော်အခုနော်အဲ15ရက်နေ့ကလေးကပြတာဒီနေ့မနေ့က19ရက်နေ့အထိပြတော့ထောင်ရဲတွေကသူတို့ရိုက်နှက်ပါတယ်ပေါ့နော်အစာမစားလို့ဆိုပြီးမှကလေးမွေးွားတဲ့သူတွေက3000လောက်ရှိတယ်ဆင်းတော့ပြတော့ဒီကလေးငယ်က35000လောက်ရှိတယ်ဘယ်ဘွယ်စင်းဆိုသူတို့ဘောဒီဝမ်းဝမ်းကူညီဖြစ်စင်းပေးနိုင်ဝင်သားမျိုးလေးနဲ့တောင်းဆိုချင်တယ်ပေါ့နော
်အများစုကကြတဲ့တဲ့ဒဏ်ငွေလဲဆောင်းထားပြီးဖြစ်တယ်လို့လူရဲစေသူတွေများပြားရှိနေပါတယ်အမျိုးသမီးတွေနဲ့ကလေးတွေကအစာငတ်ခံဆန္ဒပြကြတဲ့အတွက်အမျိုးသားတွေကလည်းမနေ့ကဒီဇင်ဘာ19မှာပူးပေါင်းလာကြတယ်လို့အိန္ဒိယအခြေစိုက်ရပ်ဖတ်အဖွဲ့တစ်ခုဖြစ်တဲ့ India for Myanmar ကစလိုင်းဒိုခါကVOA ကိုပြောပါတယ်
တချို့ကအပြင်းထန်တန်ရာရရှိတဲ့သူတွေရှိတယ်လို့ကျွန်တော်တို့သိထားရပါတယ်။နောက်ရောက်ကြက်လေးရေးတွေကရိုက်တဲ့ခါကျတော့တန်ရာကဟိုတချို့ဆိုရင်တော့တော်တော်လေးဟိုတန်ရာပြင်းထန်တဲ့ပုံစံမျိုးအနေထားဖြစ်တယ်လို့ကျွန်တော်တို့သတင်းကြားရတယ်။နောက်ပြီးတော့ဒီဟာနဲ့ဆက်ဆက်ပြီးတော့မှမကျေနပ်ကြလို့ foreigner အနေနဲ့ဖမ်းခံတဲ့သူတွေရောက်ကြက်လေးတွေပေါ့ဆန္ဒထပ်ပြဖို့ပြင်ဆင်နေတယ်လို့ကျွန်တော်တို့သိထားရပါတယ
်။မြန်မာနိုင်ငံသားတွေဟာနေဆက်ကိုနေစဉ်ဖြတ်ကျော်ပြီးမဏိပူကရက်ကန်းလုပ်ငန်းတွေမှာအလုပ်သွားလုပ်လို့ရှိကြပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာတော့မဏိပူအစိုးရဟာအထောက်အထားမခိုင်လုံနဲ့မြန်မာနိုင်ငံသားအများပြားကိုဖမ်းဆီးလာတာဖြစ်ပါတယ်ဒါအပြင်မြန်မာနဲ့မိုင်250လောက်ကီလိုမီတာ390ထိဆက်နေတဲ့မဏိပူရနယ်စပ်ကိုလည်းပြည်နယ်အစိုးရကခြံစည်းရိုးခတ်ပြီးတော့လုံခြုံရေးတိုးမြှင့်ဖို့စူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ